မလေးရှားနိုင်ငံကွာလာလမ်ပူမြို့ရဲ့ရပ်ကွက်တစ်ခုမှာတရားမဝင်ရွှေ့ပြောင်းအလုသမားများနှိမ်နင်းမှုတစ်ခုအတွင်းစနေနေ့ကမြန်မာအပါအဝင်တရားမဝင်အလုသမား140လောက်ကိုဖမ်းဆီးမိခဲ့တယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဖမ်းဆီးခံရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံက84ယောက်နဲ့အများဆုံးဖြစ်ပြီးဒီနောက်မှာမြန်မာနိုင်ငံသား23ယောက်နဲ့ကျန်တာတွေကတော့နီပေါ်ပါကစ္စတန်ဗီယက်နမ်အင်ဒိုနီးရှားအိန္ဒိယနဲ့ယူဂန္ဒါနိုင်ငံတွေကဖြစ်ကြပါတယ်။မလေးရှားအနာပိုင်တွေရဲ့ဖမ်းဆီးမှုတွေအတွင်းလွတ်မြောက်ဖို့ကြိုးပမ်းခဲ့တဲ့မြန်မာနိုင်ငံသားတအူးနဲ့ရုံးရင်ဆန်ခတ်ဖြစ်ခဲ့ရာကရဲအရာရှိတအူးလည်းခြေထောက်မှာဒဏ်ရာရရှိခဲ့တယ်လို့မလေးရှားသတင်းဌာနတစ်ခုဖြစ်တဲ့ဘနာမားမှာဖော်ပြထားပါတယ်။စနေနေ့ညနေ 9:00 ခွဲမှာစတင်တဲ့73နာရီကြာနှိမ်နင်းမှုအတွင်းနိုင်ငံခြားသား424ယောက်ကိုစစ်ဆေးခဲ့တာဖြစ်ပြီးဒီထက်က140ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မလေးရှားမှာမြန်မာလူထုမှတိုင်းနဲ့ချီအလုလုကင်နေကြပြီးတော့ဒီထက်ကအလုလုခွင့်တရားဝင်အထောက်အထားမရှိသူတွေကတော့နေစဉ်လိုလိုဖမ်းဆီးခံနေရတာဖြစ်ပါတယ်။